Welcome to the Voice of America in Burmese.
ကျန်တဲ့မင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာ21ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လင်းနေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါ။
ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စာသမ္မတနဲ့သဘောထားကိုပြမှုဖြစ်ခဲ့ပြီးတဲ့နောက်ယာရုကနေနှုတ်ထွက်တော့မှာဖြစ်ပါတယ်အမေရိကန်ဆိုးရရန်တရားတွေသတိသေးသေးရဆန်းရမယ့်အရေးကိုဟန်တားနိုင်မဲ့လွတ်တော်ရဲ့အဆိုပြုချက်ကိုသမ္မတကလက်မှတ်ထိုးမှာမဟုတ်ဘူးလို့ပြောပါတယ်ရခိုင်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်ကိုတင်တဲ့တင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီနေ့အတွင်းကဘာကြီးရင်ဆိုင်ရတဲ့စီးပွားရေးအခြေအနေနှစ်ကုန်ပိုင်းသုံးသက်ချက်တင်ပြခြင်းနဲ့အတူရခိုင်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်လှုပ်ဆောင်မှုပေါ်သုံးသက်ချက်မှာတော့
တိုင်ကြားမှုတွေကိုဒါကကော်မရှင်တစ်ခုရဲ့ထုံးစံတိုင်တက်လွှတ်ဝေထားမယ်။နောက်သူတို့ကမှအဲ့ဒါဒီမေးမြန်းစုံစမ်းအင်တာဗျူးတွေကိုလုပ်ပြီးတော့မှသူကညင်နေတ
ယ်။တရင်နေပြီးနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ။ဒီအကြောင်းနဲ့အတူဒီတောက်ကြနေမနေ့ခင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာယာရုကနေနှုတ်ထွက်တော်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြားသာရေးနေမှာပြောပါတယ်။စီးရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအားလုံးပြန်လည်ရုပ်သိမ်းမဲ့ကိစ္စနဲ့ကမ္ဘာအရေးအရာတွေမှာသမ္မတထရမ့်တဦးတဲ့သဘောနဲ့လုပ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့သမ္မတနဲ့အခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မရင်းတပ်ဖွဲ့အငိမ့်စားဗိုလ်ချုပ်ကြီးဟောင်းလဲဖြစ်တဲ့ဝန်ကြီးမက်ဒစ်အခုလိုယာရုကနေနှုတ်ထွက်ဖို့ဖြစ်လာခဲ့တာပါ။သမ္မတထရမ့်အစိုးရအဖွဲ့အတွင်းနိုင်ငံခြားရေးရာတွေမှာအလေးစားအခမ်းအနားဆုံးပုဂ္ဂိုလ်လို့ယူဆရတဲ့ဝန်ကြီးမက်ဒစ်ဟာပြင်းထန်ပြီးအချိန်မရွေးပြောင်းလဲတတ်တဲ့သမ္မတရဲ့ policy တွေကိုပျော့ပြောင်းလာအောင်နှစ်နှစ်လောက်မအောင်မမြင်အပြင်းထန်ကြိုးစားခဲ့ပြီးတဲ့နောက်ယာရုကနေဖေဖော်ဝါရီလကုန်မှာအနားယူမှာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းမှာဖြစ်ကြောင်းသမ္မတထရမ့်ကကြေညာလိုက်တာကြောင့်အမေရိကန်ရဲ့မဟာမိတ်တွေနဲ့လွတ်တော်အမတ်တွေအကြားအားအားသင့်စရာဖြစ်သွားခဲ့ပြီးတရက်အကြာမှာဝန်ကြီးမက်ဒစ်ယာရုကနှုတ်ထွက်မဲ့တဲ့တွင်ထွက်ပေါ်လာတာပါ။သမ္မတထရမ့်ဟာအာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်တိရှော့ချဖို့ကိုလည်းစဉ်းစားနေပါတယ်။သမ္မတနဲ့သူ့အကြားသဘောထားမတိုက်ဆိုင်မှုတွေရှိတဲ့အတွက်ယာရုကနေနှုတ်ထွက်ဖို့ဖြစ်လာတယ်ဆိုတာကိုယာရုကနှုတ်ထွက်ယာရုနှုတ်ထွက်စာထဲမှာဝန်ကြီးမက်ဒစ်ကအထက်သွင်းဖော်ပြထားပါတယ
်။စီးရီးယားမှာရှိတဲ့ ISIS တွေကြောအဖွဲ့တွေအနေနဲ့အမေရိကန်နဲ့မဟာမိတ်တွေအပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေရော့ချသွားမယ်လို့မျှော်လင့်မှထားတဲ့ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနအရာရှိတူက VOE ကိုပြောပါတယ်။သမ္မတဒေါ်နယ်ထရမ့်က ISIS တွေကိုအောင်နိုင်ပြီဖြစ်ကြောင်းကြေညာပြီးစီးရီးယားကအမေရိကန်တပ်တွေနေအိမ်ပြန်နိုင်တော့မယ်လို့ကြေညာခဲ့ပြီးနောက်တနေ့မှာပဲအမေရိကန်ပင်တာဂွန်စစ်တမ်းနာချုပ်ကအရာရှိတူကကြေတပြေးနေမှာအခုလိုအတည်ပြုပြောလိုက်တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အတွက်အမေရိကန်ကာကွယ်ဌာနအရာရှိတွေတန်တမန်တွေနဲ့လွှတ်တော်အမတ်တွေဟာအတော့ကိုအံ့အားသင့်ခဲ့ကြအရာဖြစ်ပြီးဒါဟာစီးရီးယားမှာရှိတဲ့အမေရိကန်မဟာမိတ်တွေကိုစိုးရိမ်စေတဲ့ပြန်နောက်ထပ်ဘာဖြစ်မယ်ဆိုတော့ကိုနဲ့ပတ်သက်ပြီးတော့မေးစရာမေးခွန်းတွေလည်းအများပြားရှိလာခဲ့တာပါဒါပေမဲ့လည်းအခုချိန်ထိတော့ ISIS တွေကြွားတွေကိုလေကြောင်းဆစ်ဆင်ရေးလှုပ်ဆောင်နေတာကိုအတိုင်းအတာဘယ်လောက်ထိလုပ်နိုင်မယ်ဆိုတော့မသိမကွဲရှိနေသေးပေမဲ့ဆက်ပြီးတော့လှုပ်ဆောင်နိုင်မှာလည်းဖြစ်ပါတယ်
မက္ကဆီကိုနယ်စပ်ကတစ်စီအမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ခိုးဝင်လာသူတွေကိုဟန်တားနိုင်ရေးအတွက်နယ်စပ်တိုင်းတိစပ်ဖို့သူတောင်းဆိုထားတဲ့ငွေမပါတာကြောင့်တောက်ကြံနေညတကောင်အချိန်မှာအမေရိကန်အစိုးရရန်တဲ့ချို့ရဆန်းရမယ့်အရေးရှောင်ရှားနိုင်ဖို့အထက်လွှတ်တော်ကအဆိုပြုထားတဲ့ကာလတို့ဘတ်ဂျက်အဆိုပြုချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးမှာမဟုတ်ဘူးလို့ Republican လွှတ်တော်အမတ်ခေါင်းဆောင်တွေကကြာတာပရိနေမှာပြောကြားလိုက်ပါတယ်။သမ္မတဟာနယ်စပ်လုံခြုံရေးကိစ္စအတွက်အမတန်စိုးရိမ်ပူပန်နေကြောင်းအင်ဂျီရောမှာသမ္မတနဲ့တွေ့ဆုံအပြီးပြန်ထွက်လာတဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောပါတယ်။နယ်စပ်တိုင်းတိဆောက်ရေးအတွက်သူတောင်းဆိုထားတဲ့ရန်ပုံငွေမပါပဲ February 10ရက်နေ့ထိအစိုးရရန်တရားတွေပုံမှန်လက်ပတ်နိုင်ရေးအတွက်အထက်လွှတ်တော်ကသဘောတူထားတဲ့ budget အဆိုပြုချက်ကိုအခုအချိန်မှာလက်မှတ်ရေးထိုးလိုက်ခြင်းဟာဒီပြဿနာကိုနောက်မှဆက်ပြီးညှင်းခုန်ကြဖို့ရက်ရွှေ့ဆန်းလိုက်တာနဲ့အလားတရန်တူနေတယ်လို့သမ္မတကယူဆကြောင်းအောက်လွှတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကာတီကပြောပါတယ် Stop Gap Funding လို့ခေါ်တဲ့အစိုးရရန်တရားတွေရမသွားရေးဂျာကာလာအတွက်ထောက်ပံ့ပေးထားမဲ့ဥပဒေမူကြမ်းအစ်ကိုအောက်လွှတ်တော်ဘက်ကပြန်လည်ရေးဆွဲတဲ့အခါသမ္မတလိုချင်တဲ့ဒေါ်လာ5ဘီလီယံပါဝင်အောင်ရေးဆွဲသွားမယ်လို့လွှတ်တော်အမတ်တွေကပြောပါတယ်သမ္မတကအခုတောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံဟာနေစာတတိုင်းတစ်ခုလုံးတိဆောက်ရေးအတွက်လိုအပ်မယ်လို့ခန့်မှန်းထားတဲ့ဒေါ်လာ20ဘီလီယံရဲ့တစ်စိတ်တည်းဒေတာလည်းဖြစ်ပါတယ်
တရုတ်ထံလိုင်းဌာနနဲ့ဆက်သွယ်မှုရှိတဲ့ကွန်ပျူတာဟက်ကာ2ဦးပုံမှာတင်ထားတဲ့ဆွဲချက်တွေကိုအမေရိကန်အစိုးရရှေ့နေတွေကကြေတပရင်းတွေကထုတ်ပြန်လိုက်တာမှာသူတို့နှစ်ဦးဟာကမ္ဘာတဝန်းကစီးပွားရေးလုပ်ငန်းကြီးတွေနဲ့အစိုးရအေဂျင်စီတွေအတွက် data အချက်လက်တွေစုဆောင်ကာကွယ်ပေးနေတဲ့ဤပညာကုမ္ပဏီတွေကိုပြစ်မှတ်ထားပြီး12နှစ်လောက်ကွန်ပျူတာကနေထိုးပေါက်ဝင်ရောက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်APT10 လို့ခေါ်တဲ့တရုတ် online ထောင်လိုင်းအဖွဲ့ဝင်တွေဖြစ်ကြတဲ့ဇူဟွာနဲ့ရှန်ရှီလုံတို့နှစ်ဦးဟာအ ਨੇ စုံနိုင်ငံပေါင်းတဒါဇင်လောက်ကကွန်ပျူတာတွေတဲကိုထိုးပေါက်ဝင်ရောက်ပြီးစီးပွားရေးဆိုင်ရာလျှို့ဝှက်သတင်းအချက်အလက်တွေကိုတရုတ်ထောင်လိုင်းဌာနကိုပေးခဲ့ကြောင်းအမေရိကန်လက်ထောက်ရှေ့နေချုပ် Rod Rosenstein ကပြောပါတယ် Hacker တွေကအချက်အလက်တွေစနစ်တကျထိန်းသိမ်းထားတဲ့ကွန်ပျူတာတွေထဲထိုးပေါက်ဝင်ရောက်နိုင်ခဲ့ပြီးဆိုရင်တစ်ဖက်လူအတွက်အသာစီးရစေနိုင်တဲ့အချက်အလက်တွေကိုခိုးယူနိုင်ကြောင်း Washington DC မြို့မှာတပရင်းတွေကသူတို့နှုတ်ပေါ်ဆွဲချက်တင်လိုက်ကြောင်းထုတ်ပေါ်ပြောဆိုတဲ့သတင်းစာရှင်းလင်းပွဲအတွင်း Rosenstein ကပြောပါတယ်ဒါဟာခိုးယူရတဲ့လောက်ရဖြစ်ကြောင်းဒီလိုလှုပ်ဆောင်ခြင်းကကမ္ဘာလုံးဆိုင်ရာစီးပွားရေးဆက်နွယ်ကြီးအတွင်းမှာပါဝင်နိုင်ရေးအတွက်စီကံလိုက်နာဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာတရုတ်နိုင်ငံကမတရားတဲ့အနည်းနဲ့အသာစီးရစေတဲ့လောက်ရဖြစ်တယ်လို့လည်းလက်ထောက်ရှင်းနေချုပ်ကပြောပါတယ်ဇူဟွားနဲ့ရှန်စီဟောင်းတို့နှုတ်ကိုတော့အခုချိန်ထိဖမ်းမမိသေးပါဘူး
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တံခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာရခိုင်ပြည်နယ်အတွင်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်AA တို့စီရေးတက်မှမှုတွေကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ဘူထုနေ့ကမြန်မာတပ်မတော်ကနေစီရဟရင်နဲ့အင်အားပြထိုးစစ်ဆင်လာတဲ့အနေအထားကြောင့်ပုံနှုံးမြို့နယ်နဲ့ကြောက်တော်နေဆက်တောဖျားကျောင်းနဲ့ရိုးချောင်းဒေသကရွာသားတွေကြောက်လန့်ပြီးအခုချိန်ထိနေရကနေတိမ်းရှောင်နေကြရဆဲဖြစ်တယ်လို့ကြောက်တော်မြို့နယ်လူမှုကွန်ရက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဒေသဟာဝေးလံခေါင်တည်တဲ့ဒေသဖြစ်လို့စစ်ရှောင်တွေအနေနဲ့အကူအညီတွေမရသေးဘူးလို့ဆိုပါတယ်ကြာသပတေးနေ့မှာတော့တိုက်ပွဲဖြစ်ပွားမှုသတင်းတွေကိုမကြားရသေးဘူးလို့ရခိုင်တပ်မတော်ဘက်ကပြောပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကတောပြားကျောင်းနဲ့ရိုးချောင်းအကြားမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့လို့မြန်မာတပ်မတော်ဘက်ကနေလေယာဉ်နဲ့စစ်နဲ့တိုက်ခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ဘူတီတောင်ပုံနေကျွန်းမြို့နယ်ဘက်မှာစစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်တွေတိုးပွားလာနေပါတယ်ပုံနေကျွန်းမြို့နယ်အထက်တင်ပုံကြီးရွာဘက်မှာစစ်ရှောင်300ကျော်တင်းရှောင်ရောက်ရှိနေပြီးတော့သူတို့ရဲ့လက်ရှိအခြေအနေကိုလူမှုကွန်ရက်အတင်းတာဝန်ခံတွေကဆက်လက်ပြီးတော့ကူညီပေးနေကြပါတယ
်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်တန်တမာရေးတိုးမြှင့်ဆောင်ရွက်မှုအစိတ်ပိုင်းတစ်ခုဖြစ်နေလာမယ့်နှစ်ထဲတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲစည်းရေးလက်ကျင့်မှုကိုကြီးကြီးကျယ်ကျယ်မလုပ်ဘဲအငဲစားပဲလုပ်လို့တဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနကချက်တဲ့ပြည်နယ်မှာပြောပါတယ်ကိုရီးယားကျွန်းဆွယ်ဒေသတင်းမာမှုတွေရော့ကျလာနေပြီးမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရေးအမေရိကန်ကဆွေးနွေးပြောဆိုမှုတွေစတင်နေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကဒီနှစ်ထဲပြုလုပ်ဖို့စီစဉ်ထားတဲ့ပူးတွဲစည်းရေးလက်ကျင့်မှုအရေးအတွက်ကိုရှော့ချဆိုင်းငံ့မှုတွေလုပ်ခဲ့တာပါနိုင်ငံနှစ်ဆင်ပူးတွဲစည်းရေးလက်ကျင့်မှုမှာစစ်သင်္ဘောတွေစစ်လေယာဉ်တွေနဲ့အတူတပ်သားတောင်းတဲ့ချီပါဝင်လေရှိတာမို့ဒါဟာစစ်တိုက်ဖို့လက်ကျင့်နေတာလို့မြောက်ကိုရီးယားဘက်ကပြောဆိုရှုံချခဲ့တာပါအခုမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စရဆွေးနွေးချိန်မှာတော့တောင်ကိုရီးယားနဲ့အမေရိကန်တို့ကပုံမှန်စည်းရေးလက်ကျင့်မှုကိုရှော့ချဖို့ဆွေးနွေးနေပြီးဒီထဲမှာ2019ကျရင် Four Eagle လက်ကျင့်မှုနဲ့ကွန်ပျူတာနဲ့လက်ကျင့်မှုနှစ်ခုလှုပ်ဆောင်ဖို့ပါဝင်တယ်လို့တောင်ကိုရီးယားကာကွယ်ဌာနကပြောပါတယ်ဒီအစီအစဉ်တွေကိုတောင်ကိုရီးယားကာကွယ်ဌာနကသမ္မတမွန်ဂျေအင်းစီချက်စပရင်းနေမှာတင်ပြခဲ့တာပါအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကလည်းပြီးခဲ့တဲ့လကလုပ်ခဲ့တဲ့ Four Eagle ပူးတွဲလက်ကျင့်မှုဟာမြောက်ကိုရီးယားနဲ့တန်တမာရေးရာမထိခိုက်စေနိုင်တဲ့အဆင့်ရောက်အောင်ပြင်ပြီးတော့စီစဉ်ထားတယ်လို့လည်းပြောပါတယ
်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ပဋိပက္ခအဆုံးသတ်ရေးတန်တမာရေးနိလနဲ့ဆောင်ရွက်မှုရဲ့တစိုက်တေသအဖြစ်နဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမာဟာပြန်ပြဲကိုရီးယားနိုင်ငံအကြားကစစ်မဲ့ဇုံမှာရှိတဲ့ကြေးရွာကိုဂျာတာပရီနီကသွားရောက်လည်ပတ်ခဲ့ပါတယ်အထူးတန်တမာစတီဗင်ဘီဂန်နေဇာယွာတခုဖြစ်တဲ့ပမွန်ဂျုံကိုသွားရောက်လည်ပတ်တဲ့အသေးစိတ်အချက်အလက်တွေကိုတော့တောင်ကိုရီးယားနိုင်ငံဆိုးမျိုးမှာရှိတဲ့အမေရိကန်တန်ယုံကသတင်းထုတ်ပြန်ခြင်းမရှိပါဘူး။ညွန်ပေါင်းအဖွဲ့ဝင်နိုင်ငံတွေနဲ့မြောက်ကိုရီးယားကြားတန်တမာရေးအရာတွဲဆုံမှုတွေမကြာခဏပြုလုပ်လေ့ရှိတဲ့ပမွန်ဂျုံရွာကိုသွားတဲ့ခီးစဉ်အတွင်းအထူးတန်တမာအနေနဲ့မြောက်ကိုရီးယားအရာရှိတွေနဲ့တွဲဆုံဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်။ရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားရေးဆွေးနွေးမှုတွေပြန်လည်ပြည်လည်စေရေးအတွက်မြောက်ကိုရီးယားဘက်ကဆန္ဒမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရေး ခီးသွားခွင့်ဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့အမေရိကန်အစိုးရကပြန်လည်တုံ့တက်မှုတွေပြုလုပ်နေကြောင်းအထူးတန်တမာဘေကန်ကတောင်ကိုရီးယားနိုင်ငံကိုရောက်လာတဲ့ဗုဒ္ဓနေ့မှာပြောကြားခဲ့ပါတယ်။အထူးတန်တမာဘေကန်ရဲ့ပြောဆိုမှုတွေအပေါ်မြောက်ကိုရီးယားဘက်ကစုံတရံတုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကမြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူမှုတွေဆက်လက်လှုပ်ဆောင်ထားတာနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုနေတာတွေဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်နေတဲ့လမ်းကြောင်းကိုထာဝရပိတ်ပင်သွားစေနိုင်ကြောင်းမြောက်ကိုရီးယားအစိုးရပိုင်းမီဒီယာကမကြသေးခင်ကပဲသတိပေးပြောဆိုထားပါတယ်
။လွန်ခဲ့တဲ့နှစ်တန်ပေါင်း200ဝန်းကျင်ကရှင်သန်နေထိုင်ခဲ့တဲ့ဒိုင်နိုဆောရုပ်ကြွင်းကိုအီတလီနိုင်ငံမြောက်ပိုင်းလမ်ဘာဒီအရပ်မှာတွေ့ခဲ့ပါတယ်။ Alps Townland ဒေသကစကြင်ကျောက်မိုင်းထဲမှာ1996တုန်းကတွေ့ခဲ့တဲ့ဒီရုပ်ကြွင်းကိုတွေ့ရှိခဲ့သူ Angelo Zanella ကိုဂုဏ်ပြုတဲ့အနေနဲ့ Celtrio Venator Zanella လို့အမည်ပေးထားပါတယ်။ဒီဒိုင်နိုဆောဟာလွန်ခဲ့တဲ့နှစ်တန်း200ဝန်းကျင် Jurassic အောက်ပိုင်းတက်တန်းရှိတာမို့ကမ္ဘာပေါ်မှာတက်တန်းအရင်ဆုံးဖြစ်ကြောင်းမကြသေးခင်ကထုတ်ဝေတဲ့သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။ဒီအထက်မှာကြီးမားတဲ့အသေးစားသတ္တဝါဖြစ်တဲ့ဒိုင်နိုဆောအယူအဆပေါင်း130တွေ့ပါတယ်။အခုတွေ့တဲ့ဒိုင်နိုဆောကကိုလျား9မီတာခွဲရှိပြီးဥခွန်စင်တီမီတာ80ရှိတယ်လို့အလေးချိန်တန်တန်အနည်းဆုံးရှိပါတယ်။ခြွန်ထက်တဲ့သွားတွေနဲ့ခြေထောက်ကခြေချောင်းတွေမှာကြီးမားတဲ့ခြေသေးတွေပါနေတာမို့ဒီဒိုင်နိုဆောတိုက်ခိုက်ဆွမ်းရည်ကြီးမားမယ်လို့လေ့လာရေးဖွဲ့တွေကပြောပါတယ်
။စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင် 2000 ကိုပြန်ခေါ်ယူဖို့သမရအင်ဂျီတော်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံအပ်ပေးတယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကပြောလိုက်ပါတယ်။စီးရီးယားမှာအမေရိကန်တပ်ဖွဲ့တွေရှိနေတာဟာတရားဝင်မှုလည်းမရှိသလိုဒေသရင်းငြိမ်းချမ်းရေးအတွက်လည်းအဟံအတားတစ်ခုဖြစ်တယ်လို့ရုရှားသမ္မတပူတင်ကပြောဆိုလိုက်ပါတယ
်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။မြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်အရင်ဦးဆုံးကမ္ဘာကြီးရာသတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာလွန်ခဲ့တဲ့နှစ်အတွင်းကုန်သွယ်ရေးဆိုင်ရာတွေအပြင်ကမ္ဘာကြီးပေါ်ထားတဲ့အမြင်သဘောထားအမျိုးသားလူညုံရေးစတဲ့ကိစ္စရပ်တွေပေါ်သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ကြတာပါ။ဒါမဲ့2019ခုနှစ်အတွင်းမှာလည်းနှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရနိုင်မလားဆိုတဲ့ကိစ္စဟာနှစ်နိုင်ငံဆက်ဆံရေးတင်တာမကပဲတရုတ်ရဲ့စီးပွားရေးတစ်ခုလုံးကိုအကျိုးသက်ရောက်မှုတွေဖြစ်စေနိုင်ပါတယ်။ဒီအကြောင်း VOA သတင်းတော့ပေးလိုက်ပေကျင်းမျိုးကနေသတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်တင်ပြမှာပါ
2018ခုနှစ်ကုန်ဆုံးဖို့နီကလာရတဲ့အမြတရုတ်နိုင်ငံရဲ့စီးပွားရေးဟာလည်းလမ်းစုံလမ်းကွာကိုရောက်လာနေပါတယ်တရုတ်တို့အတွက်ရွေးချယ်ရမယ့်နီးလမ်းတွေကတော့ရှင်းပါတယ်ခက်ခဲတဲ့ပြုပြင်ပြောင်းလဲမှုတွေကိုဆက်လုပ်မလားဒါမှမဟုတ်စီးပွားရေးဖွံ့ဖြိုးမှုလက်ရှိတဲ့ပိုပြီးအရှိန်လျော့ကြမယ့်အရေးကိုရင်ဆိုင်မလားဆိုတာပဲဖြစ်ပါတယ်တရုတ်နိုင်ငံဟာပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်လို့ပေမဲ့လည်းသူတို့အစီအစဉ်နဲ့သူတို့လုပ်လို့ကြတာပါအဲ့ဒီအချက်ကိုပဲမကြသေးခင်ကကျင်းပခဲ့တဲ့တရုတ်နိုင်ငံပြုပြင်ပြောင်းလဲမှုနဲ့တကားဖွင့်ဝါဒအစတင်အကောင့်ထဲပေါ်ခဲ့တဲ့နှစ်40ပြည့်အခမ်းအနားမှာသမရရှိချင်းဖြင့်ကထည့်သွင်းပြောကြားခဲ့တာပါ။ဒါပြင်သမရရှိကဘာသာပြန်ကတဆင့်အခုလိုသတိပေးပြောကြားခဲ့ပါသေးတယ
်။ Every step in our reform and opening up is not easy. In the future we will inevitably face all sorts of risks and challenges.
ပြုပြင်ပြောင်းလဲမှုနဲ့တကားဖွင့်ဝါဒကျင့်သုံးမှုတွေလှုပ်ဆောင်သမျှကျွန်တော်တို့ရဲ့ခြေလှမ်းတိုင်းဟာမလွယ်ကူလှပါဘူး။အနာဂတ်မှာလည်းအန္တရာယ်တွေစိန်ခေါ်မှုတွေအပြင်စေကူးတော်မရင်ဘူးတဲ့မုံတိုင်းထန်တဲ့အခြေအနေတွေနဲ့လည်းမဖြစ်မနေရင်ဆိုင်ကြရအောင်မှဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်အကြားသဘောတူညီချက်တွေရနိုင်ဖို့အတွက်ရက်90ဆိုတာလုံလောက်မဲ့သဘောမရှိသလိုအဲ့ဒီလိုမသေးချာမရေရာမှုတွေကပြည်ရင်းပြည်ပကရင်းနှီးမြှုပ်နှံလို့သူကုမ္ပဏီတွေအပေါ်မှာလည်းတက်ရောက်မှုတွေရှိနေတာပါ။လွန်ခဲ့တဲ့တနှစ်အတွင်းတရုတ်နိုင်ငံကအိမ်ချမ်းမြေလူသုံးကုန်ပစ္စည်းနဲ့ကားအယောင်တွေလည်းကျလာနေပါပြီ။အစုရှယ်ယာဈေးတွေကလည်း20ရာခိုင်နှုန်းကျလာနေတာကြောင့်အစိုးရကဒီအခြေအနေတွေကိုထိန်းချုပ်နိုင်ဖို့လှုပ်ဆောင်မှုတွေရှိနေပါပြီ။တရုတ်နိုင်ငံဟာစီးပွားရေးပြန်လည်ဥမော်လာရေးလှုပ်ဆောင်မဲ့အစီအစဉ်တွေပေါ်အားကိုးအားထားပြုလာနေပါပြီ။ဒါပေမဲ့စီးပွားရေးအခွင့်အလမ်းတွေပေါ်ထွက်လာဖို့အစိုးရထံကအမတော်ကြီးငွေတွေအဆင့်မြင့်နည်းပညာနဲ့မှော်ပညာတွေမလိုဘူးလို့တရုတ်သုတေသီ Scott Kennedy ကပြောပါတယ
်။ I think the question is not how much they're going to step on the gas but whether they are going to try and make this a more efficient machine.
မင်းစီရရှိနေတာကတရုတ်ကဘလောက်ထိပြုပြင်ပြောင်းလဲမှုတွေလုပ်မလဲဆိုတာမဟုတ်ပဲလက်ရှိမှာယင်းနီးမြုပ်နှံခွင့်မရှိတဲ့နေရာတွေမှာပုဂ္ဂလိကကုမ္ပဏီအနေနဲ့နိုင်ငံခြားကကုမ္ပဏီတွေအတွက်အဟန့်တားဖြစ်နေတာတွေကိုဖြေလျှော့ပြီးတော့လိမ္မာပါနတ်စွာနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုရှေ့ဆက်ပြီးတော့ဘယ်လိုလုပ်သွားမလဲဆိုတာပါပဲ
ဟာဝေးကုမ္ပဏီရဲ့ဗန်နာရေးမှုကိုဖမ်းဆီးလိုက်တဲ့ကိစ္စကလည်းလက်ရှိကုန်သွယ်ရေးပြဿနာတွေကိုပိုပြီးရှုပ်ထွေးသွားစေပါတယ်လောလောဆယ်အခြေအနေအထိတော့ဒီကိစ္စနှစ်ခုကိုတီးကြားစီထားဖို့အမေရိကန်ရောတရုတ်တို့ဘက်ကပါစူးစမ်းနေကြပါတယ်။ဒါပေမဲ့နိုင်ငံအကြားကကုန်သွယ်ရေးစစ်ပွဲဟာကုန်သွယ်ရေးကိစ္စတဲ့ပိုပြီးနှက်ဆိုင်ပါတယ်။ ဒါဟာတရုတ်နဲ့အမေရိကန်ကြားကာလရှည်ကြာရှိလာခဲ့တဲ့ဆက်ဆံရေးအပေါ်ဘယ်လိုထင်မြင်ယူဆကြသလဲဆိုတဲ့ကိစ္စဖြစ်ကြောင်းနဲ့တရုတ်အနေနဲ့ဈေးကွက်စီးပွားရေးကိုကျင့်သုံးလိုစေရှိသလားဆိုတဲ့ကိစ္စသာဖြစ်ကြောင်းကနေဒီကဆက်ပြောပါတယ
် I think that US goal is still to try and right the ship to find a place where we can interact with each other
အမေရိကန်ရဲ့ညီမချင်းကတော့အမျိုးသားလုံခြုံရေးကိုကာကွယ်နေတဲ့အချိန်ထဲမှာပဲကုန်သွယ်ရေးကိစ္စတွေကိုအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အခြေအနေကိုရအောင်စ조사လှုပ်ဆောင်နေတယ်လို့ကျွန်တော်ထင်ပါတယ်။တရုတ်နဲ့ဆက်ဆံလို့မရနိုင်ဘူး။ဒါကြောင့်ညှိနှိုင်းဆောင်ရွက်တာတွေလည်းလုပ်မနေတော့ဘူး။လမ်းခွဲလိုက်တာပဲကောင်းတယ်လို့အမေရိကန်ဘက်ကဆုံးဖြတ်ချက်ချထားပုံတော့မရသေးပါဘူး။ဒီကိစ္စကတကြော့ပြန်စစ်အေးဖြစ်နေတယ်လို့ပါပဲ
။လက်တလုံးအခြေအနေမှာတော့တရုတ်တို့ဘက်ကဘလို့တုံ့ပြန်တယ်လဲအပေါ်မူတည်တယ်လို့ကနေဒီကပြောပါတယ်။ဘလို့ပဲဖြစ်ဖြစ်အနာဂတ်မှာတော့ကုန်သွယ်ရေးအရာရောအစိုးရချင်းထိတွေ့ဆက်ဆံမှုဘိုင်းမှာရောမတိကျမရေရာမှုတွေကတော့ဆက်ရှိနေဦးမှာဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရက်ပိုင်းလာကြမှာတော့တယ်။ကိုလိုနော်မဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကိုဒီလိုရဲ့စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တုတ်တက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်နေတဲ့အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။မြန်မာအစိုးရကအခုနောက်ဆုံးဖော်ပြထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ဟာလေးနက်တဲ့စုံစမ်းမှုတွေလုပ်ဖို့ဆန္ဒမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်နေပေမဲ့ရှင်းနှစ်လာဇန်းပိုင်းမှာထုတ်ပြန်ပွဲရှိတဲ့ ICOE ရဲ့အစီရင်ခံစာကိုတော့စောင့်ကြည့်တင်တယ်လို့မြန်မာအရေးသုံးသပ်သူတချို့ကမြင်ပါတယ်။ဒီအကြောင်းကိုတင်ပြမှာပါ။ရခိုင်အရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ICOE ကိုပြီးခဲ့တဲ့ဇူလိုင်လကုန်မှာစတင်ဖွဲ့စည်းခဲ့တာပါဖွဲ့စည်းချိန်ကစလို့ ICOE အနေနဲ့ဩဂုတ်လကုန်ပိုင်းမှာရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တာမျိုးအစိုးရအဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ဆုံဆွေးနွေးတာမျိုးရှိခဲ့ပေမဲ့နိုင်ငံတကာကအထောက်ပြဝေဖန်သလိုရခိုင်မြောက်ပိုင်းအရေးမှာရိုဟင်ဂျာတွေပေါ်စစ်တပ်ကလူအခွင့်အရေးချိုးဖောက်မှုအကြီးအကျယ်လုပ်ခဲ့သလားဆိုတဲ့ကိစ္စကိုတော့အလေးအနက်ထားစုံစမ်းဖော်ထုတ်နိုင်မှာမဟုတ်ဘူးလို့ HRW လူအခွင့်အရေးအဖွဲ့ကဝေဖန်လိုက်ပါတယ်ဒါကြောင့် ICOE ကော်မရှင်ကိုဖျက်သိမ်းတင်တယ်လို့HRW အဖွဲ့ကဗုဒ္ဓနေ့ကတိုက်တွန်းလိုက်ပါတယ် HRW အဖွဲ့ကအခုလိုဝေဖန်တိုက်တွန်းနေပေမဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကလာမယ့်နှစ်ဆန်းပိုင်းအတွင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့ကြိုးပမ်းမှုတွေကိုတော့အချိန်ပေးစောင့်ကြည့်သင့်တယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်တိုင်ကြားမှုတွေကိုဒါကကော်မရှင်တစ်ခုရဲ့ထုံးစံတိုင်တက်လွှတ်ဝေထားမယ်နောက်သူတို့ကမှအဲ့ဒါဒီမေးမြန်းစုံစမ်းအင်တာဗျူးတွေကိုလုပ်ပြီးတော့မှသူကကြီးညာချက်အစင်းကတော့ထွက်လာမှာဟိုဆိုတော့ဟိုထိအောင်မှုရှိမရှိဆိုတဲ့အပိုင်းကတော့ပြောရတာခက်တယ်ခင်ဗျသို့တော်လည်းပဲဒါလူသီးထင်ရှားနိုင်ငံတော်ဆိုးရွားကဖွဲ့ထားတဲ့အကွက်စီတရက်အနေနဲ့ကတော့သူလုံးသွင်းလုံးထွက်တာတော့လုံးကြမှာပါပဲစင်ကားသာထွက်လာရည်ကတော့သူကသူကြိုးကြောင်းစီလျော်သွားဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ရခိုင်မြောက်ပိုင်းအရေးမှာလူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေနဲ့ပတ်သက်လို့ဓာတ်ပုံဗီဒီယိုအသံဖိုင်သက်တည်ကန်အထောက်အထားမျိုးစုံကို ICOE ကော်မရှင်ထံမြန်မာအင်္ဂလိပ်ရခိုင်ဘင်္ဂလီကြိုက်တဲ့ဘာသာစကားနဲ့တင်သွင်းပေးပို့ကြဖို့ကို ICOE ကပြီးခဲ့တဲ့ရက်ပိုင်းထဲမှာဖိတ်ခေါ်ထားပြီးဖြစ်ပါတယ်ပေးပို့တိုင်ကြားသူတွေရဲ့လုံခြုံရေးအတွက်ကိုယ်ရေးအချက်လက်တွေကိုလျှို့ဝှက်ထားပြီးမယ်လို့ ICOE ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအခြေအနေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးအရေးယူတင်ကြောင်း HRW ကဒီဇင်ဘာ19ရက်ကထုတ်ပြန်တဲ့ကြေညာချက်မှာအကြံပြုထားပါတယ်ဒါပေမဲ့မြန်မာအရေးကိစ္စ ICC ကိုရောက်ဖို့အချိန်ယူရအောင်မှဖြစ်ကြောင်းနဲ့နိုင်ငံတကာကယုံကြည်ရတဲ့အခြေအနေမျိုးမရှိတော့တဲ့အခါမှာ ICC ကိုတင်ရတဲ့အထိဖြစ်လာနိုင်တယ်လို့ဒေါက်တာတင့်ဆွေကသတိပေးလိုက်ပါတယ်
။ICC ရောက်ဖို့တွန်းအားဆွဲအားဖိအားရတာအလွန်ကြီးမားတာကတော့အမှန်ပဲ။အစိုးရကလည်းလုံနိုင်သလောက်သာ လုံနိုင်တယ်ဒီရက်လည်းသူကြော်လုံးလို့မရဘူးအဲ့တော့ဖြစ်ပြီးသားကိစ္စဒီဘယ်လောက်ထိတကယ်ပဲဖြစ်တယ်မှန်တယ်ဆိုတဲ့ကိစ္စပေါ့နော်ဒီအရာလည်းဘယ်သူမှအကုန်သိနိုင်တဲ့ကိစ္စမဟုတ်ဘူးပေါ့လို့ဘယ်သူမှပဲပါပြောပြောအဲ့တော့နိုင်ငံကနိုင်ငံရေးရည်ချိန်ကြည့်လို့ရှိရင်ဒီချိန်นี่ဟာကျွန်တော်တို့ဘက်ကအားသာချက်မရှိဘဲနဲ့တော်တော်လေးကိုတွန်းလှန်ခုခံရမယ်အခြေအနေတရမှာပဲရှိသေးတယ်လို့ကျွန်တော်မြင်ပါတယ
်လူနာတဲ့စုံစမ်းရေးကော်မရှင် ICOE ထံပေးပို့လို့တဲ့တက်တေကန်အထောက်အထားတွေကို2019ဇန်နဝါရီလ31ရက်နောက်ဆုံးထားပြီးပေးပို့နိုင်ကြောင်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဒီအမေရိကန်တန်ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုနားဆင်နေရတာပါခင်ဗျာအခုတခါပြောပြချင်တာကရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတဦးဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကအာရှအမျိုးသမီးတက္ကသိုလ်မှာပညာသင်ကြားနေပါတယ်သူကဥပဒေပညာကိုလေ့လာဖို့စိတ်ကူးထားတာပါဒုက္ခသည်ဘဝကနေပညာတတ်အမျိုးသမီးဖြစ်လာရတဲ့အကြောင်းရိုက်တာစတင်ဌာနရဲ့တင်ပြချက်ကိုကိုကပြီးကိုကြောင်လင်းပြောပြပါလိမ့်မယ
် Asia University for Women အာရှအမျိုးသမီးတက္ကသိုလ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းစစ်တကောင်းမြို့မှာရှိတဲ့နိုင်ငံတကာတက္ကသိုလ်တစ်ခုပါအသက်16နှစ်အရွယ် Forming Actor ဟာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့နှိမ်နင်းမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုမိသားစုနဲ့အတူထွက်ပြေးလာခဲ့ပြီးကုတုပါလောင်ဒုက္ခသည်စခန်းမှာနေပါတယ်အခုတော့ Forming Actor အာရှမျိုးသမီးတက္ကသိုလ်မှာကျောင်းသူတူဦးဖြစ်နေပါပြီ
So it is like sometimes I imagine why I'm here how can I am here like this so
တခါတလေကျမစိတ်ကူးမိတာကဘာဖြစ်လို့ငါဒီတက္ကသိုလ်မှာရောက်နေရလဲဒီနေရာမျိုးမှာဘလို့လုပ်ပြီးငါရောက်နေရတာလဲဒါကတက္ကသိုလ်ပဲဒါဟာငါအိမ်မက်ပဲငါငယ်ငယ်ကတည်းကတက္ကသိုလ်တက်ချင်ခဲ့တဲ့အိမ်မက်ထဲတကယ်ရောက်နေတာပါလားဆိုပြီးအံ့ဩနေမိပါတယ
်သူတော်အခုလိုခြေနေကိုရောက်လာနေတာကြောင့်တခြားရိုဟင်ဂျာလူငယ်တွေကိုလည်းသူ့လိုပညာတတ်မျိုးဖြစ်အောင်ကိုညင်းချင်တယ်လို့ Forming Actor ကဆိုပါတယ
် So most of the Rohingya is not in line to education so I want to give more power to
ပညာသင်ချင်နေတဲ့ Rohingya တွေအများကြီးတက်စီနေပါတယ်သူတို့ကိုကျမကအားပေးချင်တာပါဘာကြောင့်လဲဆိုတော့မိမိတူကပညာမတက်ရင်သူ့ရဲ့ကလေးတွေလည်းပညာမတက်ပဲဖြစ်နေလို့ပါကျမလည်း Rohingya တူပါပဲကျမတော်ဒီတက္ကသိုလ်မှာပညာသင်နိုင်ရင်သူတို့ရောဘာလို့မဖြစ်နိုင်ရမှာလဲစူးစမ်းရင်ဖြစ်နိုင်ပါတယ်သူတို့စူးစမ်းလေ့လာမှဖြစ်မှာပါဘဝမှာပညာရေးကတိတ်အရေးကြီးပါတယ်
။ဖခင်ဖြစ်သူမိုဟာမက်ဟူစိန်ကလည်းတမိရရဲ့ပညာရေးကိုထူးထူးခြားခြားအားပေးသူရိုဟင်ဂျာတဦးဖြစ်ပါတယ်။မိုဟာမက်ဟူစိန်ကမြန်မာနိုင်ငံမှာနေတုန်းကလယ်သမားပါ။ဒါပေမဲ့သူ့ရဲ့တမိတွေကိုလယ်သမားထက်ကောင်းတဲ့ဘဝမှာနေစေချင်တာပါ။ရိုဟင်ဂျာအတိုင်းဝိုင်းမှာကမျိုးသမီးတွေပညာသင်တာဟာအလကားအချိန်ဖြုန်းတာပဲလို့ယုံကြည်ထားတာ
ပါ။ဒီတလမရှာကလျမတူဖို့ရနပါရာတော်လေဖူဇီယိုနိုလေဒါ
ကျွန်တော်ပညာဆက်မသင်နိုင်တော့တဲ့အချိန်ကစပြီးကျွန်တော်သမီးတွေကိုပညာရက်ဖြစ်အောင်ကြိုးစားရမယ်လို့ကျွန်တော်အကူကပြောပါရယ်ကောင်းမွန်တဲ့ဘဝကိုတည်ဆောက်တဲ့နေရာမှာပညာရေးကမဖြစ်မနေလိုရဲဆိုတာကိုလည်းကျွန်တော်သဘောပေါက်ပါတယ်ပညာရေးမရှိရင်ဘဝကတမိုးမရှိပါဘူးအခုကျွန်တော်သမီးပညာသင်နေပါပြီသူကမင်းကလေးဆိုပေမဲ့ကိစ္စမရှိပါဘူးကျွန်တော်ရဲ့ဆန္ဒတွေကိုအလားရှင်မြတ်ကဖြည့်ဆည်းပေးလိမ့်မယ်လို့မျှော်လင့်ပါတယ
် Forming Actor နဲ့သူ့ရဲ့အမနူဟာဂျဟန်နိုဟာရခိုင်ပြည်နယ်မြောက်ပိုင်းလှိုင်းတီရွာမှာနေကြတော့သူတို့ရွာမှာအထက်တန်းကျောင်းပြီးတဲ့မိန်းကလေးဆိုလို့သူတို့ညီမနှစ်ဦးပဲရှိပါတယ်2012ခုနှစ်တုန်းကနိုင်ငံတကာလူသားချင်းစာနာမှုအဖွဲ့ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖွင့်လှစ်တဲ့ကျောင်းမှာလဲသူတို့ညီမနှစ်ဦးတက်ခဲ့ကြပါသေးတယ်ဒါပေမဲ့အခုတော့အမဖြစ်သူနူဝါဂျဟန်ကတော့ဒုက္ခသည်စခန်းကစာတင်ကျောင်းမှာရိုဟင်ဂျာကလေးတွေကိုစာတင်ပေးနေတဲ့ဆရာမတဦးဖြစ်နေပါတယ်သူညီမလိုတက်ကတူမတက်နိုင်ရတာကလည်းအကြောင်းရှိပါတယ်ဒီနှစ်ထဲမှာပဲသူ့ရဲ့မိဘတွေကစီစဉ်ခဲ့လို့သူတို့ရွာကရိုဟင်ဂျာမျိုးသားတဦးနဲ့လက်ထပ်ခဲ့ရတာအခုသူမှကိုဝင်ရှိနေပါပြီ။ဒါပေမဲ့လည်းသူနဲ့သူညီမနေ့တိုင်းတယ်လီဖုန်းနဲ့အဆက်အသွယ်ရှိနေတယ်လို့ဆိုပါတယ
်။ကျမတို့မြောက်ကအတူတူကြီးလာကြတာပါ။ကစားလည်းအတူတူ၊ကျောင်းသွားလည်းအတူတူပါပဲ။အခုတော့သူကအဝင်းမှရောက်နေပါတယ်။သူနဲ့နေ့တိုင်းမတွေ့နိုင်ပါဘူး။သူ့အတွက်လည်းကျမစိတ်ပူပါတယ်။ကျမနဲ့ကျမညီမတယ်လီဖုန်းပြောတဲ့အခါမှာသူ့ရဲ့တက္ကသိုလ်အကြောင်းနေထိုင်ကောင်းသလားသူကလည်းကျမဘာတွေလုပ်နေလဲဆိုတာသိကျင်နေတာပါသူ့ကိုကျမတိတ်ပြီးတော့သတိရပါလေရှင
်အမဖြစ်သူနူဝါဂျဟန်ကလည်းသူ့ရဲ့ညီမလိုတက္ကသိုလ်မှာအကြီးအကျယ်ပညာသင်ကျင်နေတဲ့သူဆိုပေမဲ့လည်းသူကအကြီးလဲဖြစ်နေတာရဲ့အိမ်တော်လဲကြားထားတာရဲ့ကြောင့်လောလောဆယ်လက်လျှော့ထားရပါတယ်ရိုက်တာစတင်းဌာနကတွေ့ဆုံမေးမြန်းမှုလုပ်တဲ့အခါမှာတော့သူ့ရဲ့ခင်မွန်းဖြစ်သူကနူဝါဂျဟန်ကိုတယောက်တည်းတီးသန့်မေးခွန်းမပေးပါဘူးလောလောဆယ်တော့တက္ကသိုလ်ကျောင်းသူ Forming Actor ဟာအာရှမျိုးသမီးတက္ကသိုလ်မှာ၅နှစ်အစီအစဉ်နဲ့ပညာသင်ကြားဖို့ရောက်နေပြီးအင်္ဂလိပ်စာနဲ့သင်ချာပါဝင်တခြားဘာသာရပ်တွေကိုပထမ2နှစ်မှာလေ့လာသင်ယူပါလိမ့်မယ် နောက်ပိုင်းသူ့ရဲ့ရွယ်ချက်ကတော့ဥပဒေပညာကိုလေ့လာဖို့စိတ်ကူးထားတယ်လို့ဆိုပါတယ
်ကိုကြောင်လင်ပြောပြသွားတာပါအခုတခါတော့ဘောလုံးလောကနဲ့ပတ်သက်လို့တင်ပြခြင်းပါတယ်မြန်မာဘောလုံးသမားတွေတခြားနိုင်ငံကကစားသမားတွေနဲ့မရှင်နိုင်ရတာဟာငယ်ရွယ်စဉ်ကတည်းကအာဟာရမပြည့်ဝခဲ့တာကြောင့်လို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ရဲ့အမြင်သဘောထားကိုမြန်မာဘောလုံးအားကစားစောင့်ကြည့်လေ့လာသူတွေကလက်ခံကြပါတယ်အာဟာရပြည့်ဝဖို့ဆိုရင်နိုင်ငံသားတွေရဲ့အစားအသောက်ဘေးကင်းလုံခြုံမှုအတွက်ပံ့ပိုးပေးဖို့လိုတယ်လို့ထောက်ပြကြသလိုတိုင်းပြည်ဆင်းရဲမွဲတေမှုနဲ့လည်းသက်ဆိုင်နေတယ်လို့သုံးသပ်တာတွေလည်းရှိပါတယ် VOA သတင်းတော့ကိုထက်အောင်ကန်းကရန်ကုန်မြို့ကနေသတင်းပေးပို့တာပါ
မကြာတိကင်ကကျင်းပပြီးသွားတဲ့အာဆီယံတက္ကသိုလ်များဘောလုံးပြိုင်ပွဲဘောလုံးပွဲမှာမြန်မာတင်းဟာဒေတာတွင်အဓိကပြိုင်မဲ့ဖြစ်တဲ့ထိုင်းတင်းကိုအေးနေပြီးငွေစုသာရရှိခဲ့ပြီးနောက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကအဲ့ဒီလိုပြောလိုက်တာပါမြန်မာဘောလုံးသမားတွေဟာအာကစားစိတ်သက်မရှိလို့မဟုတ်ပဲငယ်စဉ်ကအာဟာရမပြည့်ဝခဲ့လို့ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံကကစားသမားတွေကိုမရှင်းပြိုင်နိုင်တာဖြစ်တယ်လို့ဒေါင်ဆန်းစုကြည်ကဗုဒ္ဓဦးနေ့ကကျင်းပတဲ့မြမရှေးဦးရွယ်ကလေးတငယ်ပြုစုပြောင်းရင်းနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဗျူဟာမိတ်ဆက်ဖြန့်ချီခြင်းနဲ့အမျိုးသားဆင့်ဆွေးနွေးပွဲမှာပြောဆိုသွားတာပါဒီလိုငယ်ရွယ်စဉ်ကတည်းကအာဟာရပြည့်ဝဖို့ဆိုရင်နိုင်ငံသားတွေတူးချင်းဝင်ဝေကောင်းဖို့လိုတယ်လို့အစားအသောက်တွေကိုကျန်းမာရေးနဲ့ညီညွတ်အောင်ပံ့ပိုးပေးဖို့လိုတယ်လို့အာကစားကလောင်ရှင်တူဖြစ်တဲ့ကိုဟင်းထအောင်ကထောက်ပြပါတယ်ကျွန်တော
်ဒေတာကိုအမျိုးသားဆင့်နေမှာဆိုကျွန်တော်တို့ကဖြည့်ရှင်းမှုဆိုရင်ဒီနိုင်ငံသားတွေရဲ့ဘယ်လိုပြောမလဲဒီတူးချင်းဝင်ဝေတွေနော်အလုပ်ကအခွင့်အရေးတွေဒါတွေကျွန်တော်တို့လုပ်တယ်အခုကဒီလူနေမှုပုံမှာပေါ့ဒီကျမကြီးနဲ့ညီတော်အစားတော့ဒီကိန်းလုံးတော့အစားတော့ပေါ့ရီတန်းကတော့ဂျီဂျူတန်အစားပေါ့နော်ဒီလိုမျိုးတွေကျွန်တော်တို့ကအစားတော့ဒီကိန်းလုံးကမှဆိုင်တာပေါ့ရီတန်ဒီကိန်းလုံးကမှဆိုင်တာဒီလိုအစားတော့တွေနဲ့ကျွန်တော်တို့ကဒီတန်ဖိုးပြင်နေပါတယ်ကျွန်တော်တို့ကဒီဟာဆင်းဆက်မပြတ်တဲ့ဖွံ့ဖြိုးမှုကိုကျွန်တော်တို့ကရရှိအားမခံနိုင်လိမ့်မယ
်ဒါအပြင်ချမ်းသာတဲ့နိုင်ငံတွေဟာကလေးငယ်တွေကိုဝင်ဆောင်မိခင်တွေအတွက်အာဟာရပြည့်ဝဖို့လှုံ့ဆော်ပေးနိုင်ပြီးမြန်မာနိုင်ငံလိုဖွံ့ဖြိုးစေနိုင်ရင်ဟာအဲ့လိုဆောင်ရွက်ဖို့နိုင်ငံတော်ဘဏ္ဍာကိုအတိုင်းအတာတစ်ခုတည်းတာသုံးဆွနိုင်ရလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကထည့်သွင်းပြောကြားသွားပါတယ်။ဒါနဲ့ပတ်သက်လို့အားစားဝါရင်သတင်းတော်ဒူဖြစ်တဲ့ဦးချစ်ဝင်းမောင်ရဲ့အမြင်ကတော့
အဲပြောရမယ်ဆိုလို့ရှိရင်တော့မြန်မာဘောလုံးသင်းရွှေဖြစ်ရောက်တဲ့အချိန်မှာကျွန်တော်တို့တိုင်းပြည်စီးပွားရေးကလည်းဘလောက်ဆိုးဆိုးကြီးမဟုတ်သေးဘူး။ဒါတစ်ချက်ပေါ့အလားတူအခြားသောကျွန်တော်တို့နဲ့အာရှသင်္ဘောနိုင်ငံတွေစီးပွားရေးကလည်းဘလောက်ထိဟိုကျွန်တော်တို့ရှင်နိုင်သေးတဲ့အိတ်ပြောဆိုးဆိုးကြီးမဟုတ်ဘူး။ဒီအခြေခံပေါ်မှာပုံကြည့်ပြီးတော့ကျွန်တော်တို့အဲဒီကကစားသမားတွေ player တွေအဲဒီတုန်းကတော့သူကစားအဖွဲ့ကြီးတွေရဲ့ရေးဆိုင်ပုံတွေကဟိုဒီဖြစ်တဲ့ကိုပို့သားတာကိုသွားတွေ့ရတယ်ဒါကြောင့်လည်းပဲအဲဒီတုန်းကကျွန်တော်တို့ကဟိုဖြစ်ခဲ့တာပေါ့နော်ဘောလုံးတို့ဘာလို့အကစားတွေမှာအဲ့တခုရောက်ခဲ့တာပေါ့
နောက်ထပ်ဝိုင်းအကစားကလောင်ရှင်တူကလည်းမြန်ဘောလုံးအတင်းကတခြားနိုင်ငံကကစားသမားတွေနဲ့မရှင်းပြိုင်နိုင်တဲ့ပေါ်သူ့အမြင်ကိုခုလိုပြောပါတယ်
ဒီ68ရေးခင်းပြီးတော့ဒီနဝတာနာဖခင်မှာအကုန်ပြတ်သွားတာပဲအရင်ကတော့မဆိုးဘူးညမဆရာခင်မှာမဆရာခင်နှောင်းပါလေလေတော့ဆိုးကြီးမဟုတ်ဘူးဒီဘက်မှာအခုသူတို့လုတ်သွားတယ်ဗျာသူတို့လုတ်လိုက်တော့အမျိုးသားအကစားပွဲတော်ဆိုပြီးလုတ်လိုက်တယ်အမတိုင်းနဲ့ပြည်နဲ့ပြိုင်ပွဲတွေအကုန်လုံးမြောင်းနေရောက်ကုန်တာ
မြန်မာဘောလုံးတင်ဟာ1964ခုနှစ်ကနေ1982ခုနှစ်ထိအရှိတောင်အာရှကျွန်းဆွယ်ဖလားမှာ9နှစ်ဆက်တိုက်ရွှေစိတ်စုရတဲ့စံချိန်တင်ခဲ့တယ်လို့1966နဲ့1980အာရှအာကစားပြိုင်ပွဲမှာလေရွှေစိတ်စုရရှိခဲ့တာပါအဲ့ဒီကာလကိုမြန်မာဘောလုံးအသင်းရဲ့ရွှေခေတ်လို့တင်စားခေါ်ကြပါတယ
် VOA သတင်းတော့ကိုထက်အောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA American တန်ကထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့စာအမြန်ဆုံးရောက်နိုင်မဲ့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာရိုက်တရမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ32 kHz 9335လိုင်းလူမီတာ40 kHz 9483ညလိုင်းလူမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1505တို့ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ကိုအင်မရှိတဲ့ချင်းမြန်ကြန်ပြီနော်အဲ့လိုမျှစားနေကြတဲ့ဒါပေမဲ့မလုံလောက်ဘူးရှာမဲ့လို့မရှိចောင်းသူចောင်းသားများတဲ့အင်္ဂလိပ်များ
တိုင်းသားဒေသတွေမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာအသေးစိတ်ကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်အခုတော့ခရစ်စမတ်ရာသီကာလဒေသချင်းတစ်ပုဒ်နဲ့သောရရှင်တွေကိုလက်ဆောင်ပါလို့ပါတယ် ဆိုတော့အဲလွန်ဝါတီဆိုတဲ့ခရစ်စမတ်ဒေသချင်းတစ်ပုဒ်ဖြစ်ပါတယ်အခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်ဒီကနေ့မနေ့ကျင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကချိုးတာအေကတခုတချောင်းအလီဂျီလက်ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှီခိကပြဿနာသဘင်လောကမှာအယူရှိခဲ့တာက စမကမီအနုပညာသည်တွေကိုပွဲအောင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေထောက်ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်တဲ့ဘောအထိပဲယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါလေဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ Dwight Davies ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါလေဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါလေဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So, break a leg, everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန့်ကောက်ပါစေ၊အဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်ပို့ချတဲ့ break a leg ဆိုတဲ့ idiom အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့သွေးပေါင်ချိန်ကျခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအကျော်စီးသွင်းစရာမလိုပဲသွေးပေါင်ချိန်ကျတယ်လို့မှားယွင်းယူဆမှုတွေရှိသလိုတကယ်သွေးပေါင်ချိန်ကျတာတွေလည်းရှိတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြူဦးကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်
โอเคดร.มีอูครับดีต้วยป่องจ่าได้ปฏิณากาမြန်မာနိုင်ငံမှာဖြစ်တဲ့အနေဒါဘယ်လိုရှိလဲဆရာကြီး
ကျွန်တော်တို့ဒီသားသူဆောင်အစည်းအကမ်းပေါ့ဗျာ GB စည်းကမ်းနေမှာလူနာတော်တော်များများကတော့ต้วยป่องจ่าได้ဆိုရင်လာလာပြနေကြတာပေါ့เนาะသူတို့ကိုသူတို့ခေါင်းမှုရယ်သူတို့ချင်းထားရယ်မက်ကနစ်မှုရယ်ဆိုတဲ့လက္ခဏာရှိပြီမဲ့တချို့ကဘာလက်ခဏာမှမရှိဘူးစည်းလိုက်တစ်ဆိုင်မှာတွားပြီးต้วยป่องတက်လိုက်တယ်ต้วยป่องจ่าได้ဆိုပြီးဘယ်လောက်จ่าလဲမိလိုက်ပြန်တော့လဲအပေါ်သွေးရ100အောက်သွေးရ60အဲ့ဒါနဲ့ပဲသူတို့လာခြင်းနဲ့ရည်ရွယ်ချက်ကတော့ကျောစည်းလေးသွင်းလိုက်တက်တာပါမယ်ဒီကောင်ကြတယ်အဲ့လိုမျိုးကြီးစကြတာပေါ့နော်အဲ့တော့သူတို့ပြန်မေးကြည့်ရင်ပုံမှန်သွေးရဘယ်လောက်လဲဆိုတော့မသိတော့ဘူးကျွန်တော်အဲ့ဒါသူတို့စရှင်းပြရတာပေါ့နော်လူတယောက်ကအသက်40 50ပေါ့နော်ဒီလိုအရွယ်မှာလို့သူကြီးဖြစ်လာရင်သွေးပေါင်ကလူတွေတော့ပတ်မှတ်နေတယ်120 80ဆိုတာဖျားမြသွေးပေါင်လို့ခေါ်တယ်ဖျားမြဆိုတာကလူ100ယောက်မှာတိုင်တိုင်တယောက်တစ်မျိုးစီဖြစ်မယ်အားလုံးကို100နဲ့စားလိုက်ရင်အဲ့ဒါက120 80ဒါဖျားမြပုံမှန်မဟုတ်ဘူးပုံမှန်ကလူတယောက်ကသွေးပေါင်ကအနည်းဆုံးအပေါ်သွေး90အောက်သွေး60ရှိရမယ်အနည်းဆုံးသူ့ရဲ့အများဆုံးက140အောက်သူက90ရှာမယ်အဲ့တော့90 60တဲ့နည်းသွားတဲ့လူမှသွေးပေါင်ကျတယ်ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကဒီသွေးပေါင်တကယ်ကျတဲ့လူကများတာလားဒါမှမဟုတ်ရှင်လဲစိုးရင်ပြီးတော့လာပြတဲ့လူကများတာလားဆရာ
အာစိုးရင်ပြီးတော့ပြတယ်လားပြတယ်လားများတာပေါ့အဲ့သွေးပေါင်ကြောင်မသိလို့အဲ့တော့သွေးပေါင်ကျွန်တော်တခြားရှင်းပြသွေးပေါင်ဆိုတာသူ့ရဲ့ဖိအားကိုခေါ်တာကျွန်တော်နှလုံးညံ့ညှစ်လိုက်တော့သွေးကြောတွေကိုသွေးတွေကတိုးပြီးကြီးဝင်သွားတာဟုတ်မိသက်ပိုက်ကြီးတခုတွေကိုရေတွေတိုးဝင်လာတော့ဒီမိသက်ပိုက်ကြီးဖောင်းလာတယ်လို့ပေါ့သွေးကြောတွေကဖောင်းနေဖို့အတွက်ဆိုတော့နှလုံးကညှစ်လိုက်တဲ့ခါတဲ့သွေးတွေကသွေးကြောတွေကိုစီးတယ်အဲ့တော့သွေးကြောရဲ့နယံကိုဖိအားတွေတက်ရောက်တာအဲ့တော့သွေးကြောတွေကကိုယ်လုံးပြန့်သွားတဲ့အချိန်မှာလက်မောင်းမှာရှိတဲ့သွေးကြောကိုလက်ပတ်နဲ့ပတ်ပြီးတော့အဲ့ဒီဘောကနေကျွန်တော်ဖိပြီးတော့ဖိအားကိုတိုင်းတာအဲ့တော့သူတို့မင်းများကသွေးပေါင်ကျတာဆိုတာကိုယောဂါလို့လည်းထင်တယ်အဲ့ဒါစိုးရင်ပြောလာပြရတော့ပုံများပါတယ
်ဟုတ်ကဲ့ဆရာသွေးပေါင်ကြတဲ့လူရောရှိလားဆရာ
ရှိတယ်ရှိတယ်သွေးပေါင်ကြတဲ့လူရှိတယ်အချို့တွေကတော့ဒီ generally ရုပ်တရက်ထားရတဲ့ mic နဲ့မူးသွားတယ်အဲဒါဆရာဝန်တွေကတော့ဒါအလှုပ်အဆပေါ့အိယာနေထားလိုက်တယ်ထိုင်လိုက်တယ်အဲ့မှာခေါင်းနေမူးတယ်အဲအချို့လည်းပြုတ်ပြအံပြလိုက်တယ်ပေါ့နော်အီလည်းလည်းဖြစ်တယ်ပေါ့အဲ့လိုချို့ကြတော့လည်းဟိုရုပ်တရက်ထိုင်ရနေထားလိုက်ရင် mic နဲ့မူးပြီးလဲကြသွားတယ်အဲ့ဒါတော့တကယ်ကိုသွေးပေါင်ကြတာအဲ့ဒီလူသွေးပေါင်ချိန်ကြည့်ရင်90 60လေးအောက်ကိုရောက်အဲ့လူရဲ့လက္ခဏာလည်းပြရပါဗောနိ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီသွေးပေါင်ကြတဲ့ဟိုလက္ခဏာတွေစပြောပြရင်းတယ်သွေးရနေတဲ့ယောဂါနဲ့ကွာတာလေးပါတခါလေးရှင်းပြလိုက်ပါလားဆရာကြီးရှင်းသွားအောင်လို့
အဲကျွန်တော်သွေးပေါင်ကြတဲ့ဆိုရင်လူရသွေးရနေတယ်လို့ထင်နေတာ
တော့ဒီနှစ်ခုကမတူဘူးကသွေးအားနည်းတယ်လို့ပြောရင်တော့သွေးထဲမှာရှိတဲ့သွေးနေဥတွေနည်းတာပေါ့ဗျာသွေးနေဥတွေတော့သွေးရဲ့နီးကက်တက်နည်းတာအဲ့ဒါကြောင့်သွေးအားနည်းတယ်အနီးမရလို့ခေါ်တာပေါ့ဒါသွေးပေါင်ကျလာကြတော့ hypotension ပေါ့အဲ့တော့သွေးပေါင်ဆိုတာကသွေးရဲ့ဖိအားနဲ့ပတ်သက်တယ်ဒါမှမဟုတ်သွေးအားနည်းတယ်လို့တော်တော်များများမှသွေးပေါင်ကကျနေတတ်တယ်ဒါပေမဲ့ခုနပြောတဲ့ထားလိုက်လို့မိုက်ခနဲမူးသွားတဲ့သွေးပေါင်ကျတဲ့90 60လောက်ကသွေးအားနည်းတာမဆိုင်ဘူးလေအဲ့တော့အဲ့ဒါလေးကလူကြီးအမှတ်မှားနေရတယ်။အဲ့တော့ဆိုတာကသူတို့ကသွေးပေါင်ကြရင်သွေးသွင်းလိုက်ရင်ကောင်းသွားမယ်ဆိုတာမျိုးသူအနေနဲ့သွားပြီးမှားနေတယ်။အဲ့တော့သွေးပေါင်ကြတဲ့အကြောင်းရင်းတွေကိုကျွန်တော်ကလိုက်ပြီးမေးရတာပေါ့
။ဟုတ်ကဲ့ဆရာကြီး။ဒီသွေးပေါင်ကြရခြင်းအကြောင်းရင်းတွေကိုဆက်ပြီးတော့ရှင်းပြပေးပါဦးဆရာကြီး
။ခုနကသူတို့ပြောတယ်ဆိုတော့မီးရသွေးတွေတအားဆင်းတယ်။သွေးတွေပါသွားပြီ။အဲ့သွေးရတခုခန္ဓာတခုလုံးမှမှ5လီတာလောက်ရှိတယ်။အဲ့သွေးဆင်းနေတာကအနည်းဆုံး 300cc လောက်ပါသွားပြီဆိုရင်တော့သွေးရဲ့ခုနဒုတွေပမာဏညော့နေသွားတာပေါ့။အဲ့ဒုတွေပမာဏညော့နေသွားတာသွေးပေါင်ကြရတယ်။အဲကြောင့်ဒီရက်သွေးလာတဲ့အချိန်မှာလူတွေကမိုက်ခနဲ့မူးတာတို့ဘာတို့သွေးပေါင်ကျသွားတာမျိုးသူတို့ချိန်ကြီးရင်60အောင်60အောင်ရောက်သွားပြီဆိုရင်တော့ကျွန်တော်စိတ်ကူးတာပို့လို့ရပါပေါ့အဲ့လိုပဲသွေးထွက်တာမျိုးဖြစ်တယ်ပေါ့ဗျာအစာရင်မှာသွေးတွေယူနေတယ်သူတို့ချိန်သွေးရနေရောက်ကလည်းရှိရဆိုကြပါဆိုအဲ့လိုမျိုးလူတွေကိုသွေးပေါင်ချိန်လိုက်ရင်နေတတ်တယ်နောက်တော့ကိုယ်ဝန်ဆောင်တဲ့အချိန်မှာလည်းသွေးပေါင်တွေကတခါကျပို့ပြီးတော့လုံနေရတာမျိုးရှိတတ်တယ်နောက်တစ်ခုကနာတာရှည်ယောဂါတွေပေါ့ဗျာအစာမစားနိုင်ဘူးနောက်ကနေပူတွေကပြန်လာတယ်နေရမ်းပူထားတဲ့အာချောက်နေတယ်သူ့အချိန်မှာသွေးပေါင်တန်းနိုင်ရင်သွေးပေါင်နေတတ်တယ်နောက်ဝမ်းနေရမ်းသွားတယ်ဝမ်းပြက်ဝမ်းလျှော့တွေပေါ့ရမ်းသွားနေတယ်ဒါလည်းဟောအရေးကြီးပါသွားတော့သွေးထဲမှာရှိတဲ့တစားတွေကအပြင်ကိုထွက်ကုန်တာပေါ့သွေးရထုတွေပုံမှန်နေရသွားတယ်အဲ့လိုမျိုးကြီးကြောင့်လည်းကျွန်တော်သွေးပေါင်ကျလာပြီဖြစ်တယ်အချို့ကျတော့လည်းဒီသွေးပေါင်ကျလာဟာစိတ်ပိုင်းနဲ့ပတ်သက်တဲ့အရေးသိပြည့်ရင်လည်းသူကသွေးပေါင်ကျလာဆိုတာမျိုးကြီးပါတယ်တခါကျရင်ကုတုရဲ့ခိုခန္ဓာရဲ့အနေအထားပြောင်းသွားရင်လည်းသွေးပေါင်ကျပြီးမူတာမျိုးရှိတာကိုထိုင်ရနေထားတယ်သူတယောက်ကမနေ့နဲ့ညနေသွေးပေါင်တိုင်းလည်းမတူနိုင်ဘူးလေအချို့ကျတော့လည်း shock ဖြစ်ရခေါ်တာပေါ့ဗျာဖေးမတက်မတက်လို့ဆေးထုတ်ရလို့ဘုံကြီးလည်းဆိုကောက်ခနဲ့ခါလည်း shock ရပါလားဆိုထားလိုက်တယ်မိုက်ခနဲ့ movie လဲဆိုတာအဲ့ဒီသွေးပေါင်က0 round ဖြစ်သွားတယ်ခင်အဲ့ကြောင့် imminent imminent အရေးကြီးတယ်ဒါတွေကနာထားရှိမှုခွင့်နဲ့ရုပ်တရက်ဖြစ်တာပေါ့နော်သူကြောင့်လည်းချာနာနေတယ်ခုမှသွေးလွန်တော့ကိုဆိုပါတော့ခိုင်းနေသွေးထဲမှာရှိတဲ့အသွေးတွေကယူဆိုင်ပြီးတော့အပြင်ကိုထွက်ကုန်တာအဲဒီခလေးတွေကခါလေ hypovolemic shock ဆိုတာ volume ကခုနထုတွေပမာဏကညော့ပြီးတော့ခါလေ shock ရတာသွေးပေါင်တွေကျလာနောက်တစ်ခုကဒီသွေးပေါင်ကျတဲ့အနေအထားတွေမှာဖျားတွေတက်တယ်ဓာတ်တက်ပြီးတော့ဖျားရောက်အစိတ်တက်လာတဲ့ specific shock ဆို shock တွေရတယ်သူကြောင့်လည်းရုပ်ရည်ကြောက်လန့်ပြီးတော့လေ cardiogenic shock ပါခေါ်နှလုံးသွေးရုပ်ရည်ဖြူပတ်ပြီးတော့ဖြစ်ပြီးတော့ shock ရသွားတာအဲလိုမျိုးတွေဖြစ်နိုင်တာပေါ့နော်ဒါမှမဟုတ်သွေးပေါင်ကျတဲ့ခါမှာရုပ်တရက်ချက်ချင်းပြာနန်းသွားအောင်လက်တွေဖြူရဲအေးသွားတော့အောင်လက်ကြားချီပြားရဖြူပတ်ဖြူဖြစ်သွားတယ်အသက်ရှူနှုန်းတွေမြန်လာတယ်တစ်ခါတစ်ခါရှူဖို့တော့ရှိုက်ရှူနေရတယ်နောက်သူတို့ရဲ့လက်ကောက်ဝက်ကသေးတိုးတွန်းကိုတိုင်းလိုက်တဲ့အခါမှာအရင်မြန်နေတယ်ချို့တိုင်းတော့မရဘူးလက်ချင်းညမိအောင်မမိဘူးအဲ့ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒါအင်မတန်အရေးကြီးတဲ့သွေးပေါင်ကျခြင်းဖြစ်တယ်သွေးပေါင်ဟာခုနကတော့အောက်သွေးတုံညာအထိအောင်ရောက်သွားနိုင်တယ်အပေါ်သေးတဲ့တုံညာတိရောက်သွားတယ်ချက်ချင်းလည်းငင်းစိတ်ကူးတာကိုလိုတာပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုမျိုးပြင်းထန်တဲ့လက္ခဏာတွေပေါ်လာပြီဆိုရင်ပေါ့နော်ကုသမှုနဲ့ပတ်သက်လို့ဘာတွေလုပ်ပေးနိုင်လဲဆရာ
အာသူကအရေးကြီးတာပေါ့ကျွန်တော်ချက်ချင်းမဲ့ဒီ shock ကို revive ပြအောင်ကျွန်တော်ကပလင်းတွေချိန်ရတာပေါ့အေးပေါ့ကျွန်တော်ပလင်းတွေချိန်ဆိုတော့တွေးတွင်းရတာလေးဖြစ်နေတယ်အဲ့တော့ကျွန်တော်ကခုနက1သွားလို့1ပြေ1ချော့ဖြစ်လို့တစားတွေရဆောက်ကတစားတွေချက်ချင်းတွင်းရတယ်ပလင်းမကဘူး၄ပလင်း5ပလင်း15ပလင်းလောက်တွင်းရတဲ့လူတွေရှိတယ်ဒီသေးပေါင်ပြန်တက်လာအောင်ပေါ့နော်ဒါကအရေးပေါ့ကျွန်တော်ကုသချက်တွေဟိုမွေကိုက်ရတယ်မွေကိုက်လို့ shock ရသွားတယ်မွေသိဖြစ်နေမြန်ထိုးပြီးတော့ခါသူ့ကိုလည်းပလင်းတွေချိန်ထားသေးတယ်ပေါ့ဒါကအရေးပေါ့ကျွန်တော်ကုသတာခုနကပြောတဲ့90 60လောက်မှာလက္ခဏာလေးနည်းနည်းလောက်ရှိတဲ့လူတွေကတော့တာမန်ရေတော့ပါအနားယူပါအသာအစာလေးအသိဉာဏ်လေးစားပေးပါဆိုတာနဲ့ကျွန်တော်သက်သာပါတယ်။တချို့ကျတော့လေတွေးတွေကကိုယ်ခန္ဓာထဲမှာဖိနှက်ပတ်တဲ့နေရာမှာခြေထောက်တွေနေရာမှာသွားပြီးအိုင်တော့နှလုံးကိုပြန်မရောက်ဘူး။အဲ့လိုမျိုးလူတွေကျတော့ကျွန်တော်ကအိုင်နေရာတွေကိုပြန်သွားဖို့တက်ကိုသမင်ခွေထိုင်ခိုင်းရတယ်။ကြာကြာအဲ့လိုပဲမတက်ကြာကြီးရနေလို့ဒီကောင်ကြာတယ်ဆိုတာအဲ့ဒါပေါ့။အဲ့သမင်ခွေထိုင်ခိုင်းတဲ့ခါကျဒီတွေးတွေကပြန်လှည့်ပတ်ပြီးတော့နှလုံးကိုပြန်ရောက်တယ်။နောက်တချို့တွေကျတော့လေဟို stocking ကြီးခြေထောက်ကိုဝတ်ဆိုင်ထားတာပေါ့။ဒီကြောင့်မှာဒီကဲကို compress လုပ်တဲ့ PR ပေးထားတဲ့အဲဒီချိန်မှာသွေးတွေမအိုင်အောင်ပေါ့နော်အဲအဲ့လိုမျိုးတွေကျွန်တော်တို့ကုသလာရရှိရဒါကတော့အရေးပေါ်မဟုတ်တဲ့တာမန်သွေးပေါင်သွေးအဲ့သွေးပေါင်ကျတဲ့လူတိုင်းကိုကျွန်တော်အကျိုးသိသိစရာမလိုပါဘူးအဲချို့ကြနှလုံးရောဂါကြောင့်ဖြစ်နေရရှိတယ်သူတို့ ECG ပါတိုင်ရမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အခုတော့တိုင်းသားဒေသတွေမှာထူးခြားမှုတွေကိုစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာကိုနားဆင်ရမှာပါ။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာပ
ါ။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်အစပ်မှာရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ဝန်ပြည်သစ်ပါတီကနေလုံခြုံရေးကဏ္ဍအလုပ်အဖွဲ့လုံယုံဆွေးနွေးပွဲကျင်းပခဲ့တယ်ဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ကြေးရွာသားတွေနေရက်ကနေတိမ်းရှောင်နေကြရတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်အစပ်တောဖြားချောင်းဒေသပညာဝကျေးရွာအနီးကရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရတပ်ကရဟယင်နစီနဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောပါတယ်တိုက်ပွဲဟာဒီဇင်ဘာလ18ရက်နေ့ကပညာဝရွာအနောက်မြောက်ဘက်မှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးအစိုးရတပ်ကလက်နက်ကြီးတွေနဲ့နေရာ3ခုကနေပစ်ခတ်ခဲ့တယ်လို့ရဟယင်နစီနဲ့တိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်တည်င်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါ်ပြချောင်းဒီတာမှာတိုက်ပွဲတွေဖြစ်နေတာတပတ်ခန့်ရှိနေပြီးအစိုးရတပ်ကအခုလိုလက်နက်ကြီးတွေအပြင်ရဟယင်တွေနဲ့ပစ်ခတ်နေတဲ့အတွက်တလူချောင်း၊ပညာဝ၊မောင်နှမ၊တပြုချောင်းကျောက်ဆယ်တောင်စတဲ့ကြေးရွာသားတွေကြောက်လန့်ပြီးရွာပြင်မထွက်ရဲဘူးလို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားနိုဝင်ဘာလကုန်ပိုင်းကစပြီးတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဗုံနာကျွန်းနဲ့ပူရီတောင်မြို့နယ်တွေမှာကြေးရွာသားတွေချို့နေရက်စွန့်ခွာပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်။
မွန်ပြည်ထက်ပါတီ NLSV ဘူကော်မတီတွေရဲ့လုံခြုံရေးကဏ္ဍအလုပ်ဖွဲ့အလုပ်ရုံဆွေးနွေးပွဲတွေရကိုထိုင်းနိုင်ငံစံခလပူရီမြို့မှာစက်တင်ဘာလ16ရက်နေ့နဲ့18ရက်နေ့တို့မှာနှစ်ရက်တာကျင်းပခဲ့ပါတယ်။ငင်းချရေးဖြစ်စဉ်မှာပါဝင်တဲ့လက်နက်ဖြုတ်သိမ်းရေး၊တပ်ဖြတ်သိမ်းရေး၊ပြန်လည်ပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေး DDR SSR တို့ကိုအဓိကထားဆွေးနွေးခဲ့တယ်လို့တက်ရောက်ခဲ့တဲ့ဘူကော်မတီဝင်တွေကပြောပါတယ်။ဆွေးစားနိုင်ငံဂျီနီဗာခြေဆိုင်လူရာချင်းစာနာထောက်ဆောင်မှုဆိုင်ရာဆွေးနွေးပွဲစင်တာ Center of Human and Darian တန်ရလောက်ဖွဲ့ရဲ့မြန်မာနိုင်ငံရုံးခွဲပညာရှင်တွေကလည်းအလို့ယုံဆွေးနွေးပွဲကိုဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။မွန်ပြည်ပါတီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအပါအဝင်ဗိုလ်လူမှုဆောင်ကော်မတီဝင်တွေမွန်မျိုးရသမတော် MNLA ကစိတ်ပိုင်းရာရှိတွေခရိုင်ဥက္ကဋ္ဌအသွင်းမှုတွေနဲ့တိုက်ရင်မှုတွေဆက်ရောက်ခဲ့ပါတယ်။မွန်ပြည်ပါတီဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြည်ကတိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို2018ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မှာလက်မှတ်ရေးသိုးစာခဲ့ပါတယ်
။ငင်းချမ်းစွာစုဝေးခွင့်စီတန်းလက်လက်ခွင့်ဆိုင်ရာဥရေပုံမှန်19နဲ့တရားစွဲဆိုခံထားရတဲ့ကချင်လူထုဇာနာပြခေါင်းဆောင်3ဦးကိုမြစ်ကြီးနားမြို့နယ်တရားရုံးကငွေတန်ချမှတ်လိုက်ပါတယ်။တရားစွဲဆိုခံရသူမတ်ဆွတ်ဆိုင်ထွေကိုဗရာမိုင်းနဲ့ကိုဆိုင်ခွမ်အောင်တို့၃ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုထောင်တန်ချမှတ်တဲ့အပေါ်မကျေနပ်လို့ဆန့်ကျင်ဆန္ဒပြခဲ့တာကြောင့်ငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရကနေဒီဇင်ဘာလ18ရက်နေ့မှာစီရင်ချက်ချခဲ့တာပါ။သူတို့ကိုတံငွေတသိန်းမပေးဆောင်ရင်ထောင်တန်3လကျခံဖို့နဲ့တံငွေ3000မပေးဆောင်ရင်ထောင်ဒဏ်15ရက်ကြခံဖို့တရားရုံးကနေစီရင်ချက်ချခဲ့တာပါ၎င်းအနေနဲ့တံငွေဆောင်ခဲ့ပြီးဒေါ်နန်ဘူတို့3ယောက်လွတ်မြောက်ရေးအတွက်မျှတတဲ့တရားစီရင်မှုစနစ်ဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွတ်ဆိုင်ထွေကပြောပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲကနမ်မအုပ်စုအတွင်းသူ့ဖော်နေတဲ့ကြောင်မီသွေးသူ့ဖော်ရေးစီမံကိန်းဟာ2018ခုနှစ်ကုန်ထိတာတက်တန်းရှိပေမဲ့ကြောင်မီသွေးတွေမကုန်သေးဘူးဆိုပြီးတနစ်ထပ်မံသူ့ပေါ်ခွေပေးဖို့ငွေကြီးပလဲကုမ္ပဏီကလည်းဒေသခံလူထုတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဒီဇင်ဘာ23ရက်နေ့တုန်းကနမ်မအုပ်စုဖုန်ကြီးကျောင်းမှာတွေ့ဆုံကြတာဖြစ်ပြီးဒေသခံလူထုတွေစောင့်ဆူထားတဲ့ဒေသတွင်းဖူပြူသွေးသွေးမှုလုပ်ငန်းတွေကုမ္ပဏီဘက်ကလာမယ့်2019ခုနှစ်6လအတွင်းပြီးစီအောင်ဆောင်ရွက်ဖို့လူထုကစောင့်ဆူခဲ့ပါတယ်။တကယ်လို့6လအတွင်းဒေသဖူပြူရေးအတွက်မလုပ်ဆောင်ပေးနိုင်ခဲ့ရင်ကျောင်းမီသွေးသူ့ပေါ်မှုကလည်းရပ်ဆိုင်းရမှာဖြစ်ကြောင်းနဲ့တနစ်စာထပ်မံသူ့ဘော်ခွေတဲ့ဆွေးနွေးရမှာဒေသခံလူထုအတွက်မိဆက်စလုံးနဲ့ရံပုံငွေကျပ်သိန်းတရာပေးဆောင်ဖို့ဒေသခံလူထုကလည်းအဓိကစောင့်ဆိုလိုက်ပါတယ်။အဲ့ဒီအတွက်ကုမ္ပဏီဘက်ကသဘောတူလိုက်လျှောပေးခဲ့ပြီးဆက်လက်သူ့ဘော်ခွေအတွက်စာချုပ်လက်မှတ်ဆိုးနိုင်ခဲ့ကြောင်းနှမဒေသခံဆိုင်းနောက်ကပြောပါတယ်။
ချင်းပြည်နယ်အစိုးရကမတူပီခရိုင်ရုံးကိုမတူပီမြို့ကနေ9မိုင်လောက်ဝေးတဲ့မတူပီဟာခါလမ်းမပေးမှတိဆောက်ဖို့လျှာထားမှုကိုမတူပီမြို့မြို့မီမြို့ဖားနဲ့ဒေသခံပြည်သူတွေကမလိုလားတာကြောင့်ဇာနာထုတ်ဖော်ဖို့စီစဉ်နေကြပါတယ်။ခရိုင်ရုံးကိုမတူပီမြို့အတွင်းတိဆောက်ပေးဖို့အချိန်ချင်းတင်ပြခဲ့ပေမဲ့ပြည်နယ်အစိုးရကဂရုမစိုက်ဘဲမြို့အပြင်ဘက်ကိုထားရှိဖို့စီစဉ်ဆောင်ရွက်နေတဲ့အတွက်ဇာနာပြဖို့စီစဉ်နေကြတာဖြစ်တယ်လို့မတူပီမြို့မြို့မီမြို့ဖားအတွင်းရေးမှူးဦးတိတ်မင်းက
ပြောပါရတယ်။စာနာဖော်ထုတ်မဲ့နေ့ရက်ကိုတော့အတိအကျမသိရသေးပေမဲ့သက်ဆိုင်ရာရဲစခန်းကိုဖွင့်ပြမိန်တင်ထားဆဲဖြစ်တယ်လို့ဆိုပါရယ်ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစိုးထက်ကတော့ခရိုင်ယုံဟံမြို့နယ်ယုံလိုပဲအဆောက်အုံအကြီးကြီးတည်ဆောက်ရမှာမို့လို့ဧရိယာကျယ်ဝန်းပြီးကောင်းမွန်တဲ့နေရာကိုရွေးချယ်ရတာဖြစ်ကြောင်းဒီလိုကန့်ကွက်မှုတွေရှိနေတဲ့ဆိုရင်တော့ပြည်ထောင်စုအစိုးရထံဘတ်ဂျက်ပြန်လည်အနိုင်ရဖွယ်ရှိပြီးတည်ဆောက်ရေးအပိုင်းကိုလည်းနောက်နေကြန့်ကြာစေမှာဖြစ်တယ်လို့ပြောပါရယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်ရသေးတောင်ဘူးကြီးတောင်ပုံနာကျွန်းနဲ့ကြောက်တော်စတဲ့မြို့နယ်တွေမှာရခိုင်တပ်မတော်အေအေနဲ့မြမအစိုးရတပ်တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်ကြီးရွာသားတွေဟာစစ်ပြေးဒုက္ခသည်တွေအဖြစ်နေရဲဆွန့်ခွာနေကြရပြီးသူတို့အတွက်စာဝတ်နေရေးအပါအဝင်ကျန်းမာရေးနဲ့နေထိုင်ရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။မောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်။
ပုံကြွမျိုးနေတွားဖြတ်လျှောက်နေတာအထားဆောင်မှုနဲ့ရွာမှာခိုးလုံနေကြတဲ့စိုက်ပေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုကိုတိုင်သော့ရကူညီပေးခဲ့တဲ့သံဃာလက္ခဏာဖွဲ့ကကောက်ဆော့တူဖြစ်သူကိုအန်းသားကြီးကအခုလိုပြောပါတယ်
ကျွန်တော်တို့ကစစ်ပေးဆောင်ရည်တော်ပြောင်းလာကြတယ်ဟိုပုံကားဆုံးမျိုးကြီးတွားဖြတ်ဆောင်တွေကဆက်ဆံမှုတန်းရွာမှာသွားပြီးတော့စားနေကြတဲ့ကိုရင်ဆောက်ပဲ့နေကြတော့ဒီကလွယ်ချက်ရှိတာတော့ဒွေးကြီးရဲ့စားနေရခိုင်ရဲ့လဲလဲနေတယ်ဆက်ပြီးတော့ရင်စောင်းနေနေလို့ပြောလို့ပါပါတယ်ပညာရေးကျပ်တဲ့လူဒီလောက်သာမင်းကို
ပုံကြံမျိုးနဲ့တွားဖြတ်လျှောက်နေတာအထားသောင်းမှုတန်းရွာမှာခိုးလုံနေကြတဲ့စိုက်ပေးချောင်ဒုက္ခသည်တွေကတော့ကြောက်စေတောင်ဒဘရုတ်ချောင်နဲ့ဖားဝါချောင်ကြည်ရသားတွေဖြစ်ကြပြီးအမျိုးသမီးတွေနဲ့ကလဲတွေအပါအဝင်စုစုပေါင်း300ကျော်ရှိတယ်လို့ပြောပါတယ်ဒုက္ခသည်တွေကိုရိတ်ခါတွေကူညီပေးနေတဲ့ပိုးရီပြောင်မဟာမဲကူညီရေးအဖွဲ့ကကိုဥမောက်ကလည်းသူတို့ထွက်ပြေးလာရတဲ့အခြေအနေကိုအခုလိုပြောပါတယ
်မနက်တက်မတော်ခိုင်တက်တဲ့တပ်တွေကြောက်ကူးကူးခံပြီ
းရခိုင်တက်မတော်အေအေနဲ့မြန်မာအစိုးရတက်တို့အကြားနိုဝင်ဘာလ29ရက်နေ့ကစပြီးအိန္ဒိယမြန်မာနေဆက်ဘင်္ဂလားမြန်မာနေဆက်အပါဝင်ရသေးတော်ပူတိတော်ပုံနှကြွန့်စားတဲ့မြို့နယ်တွေမှာတိုက်ပွဲတွေဆက်တက်ဖြစ်ပေါ်နေတာပါအခုလိုတိုက်ပွဲတွေဖြစ်ပြီးပြည်သူတွေဒုက္ခရောက်နေကြရတဲ့အတွက်ပြည်တွင်းစိုက်ကိုရပ်တန့်ဖို့လိုတယ်လို့လည်းကိုအန်းသားကြီးကပြောပါတယ်ဒီလ18ရက်နေ့မှာလည်းပူတိတော်မြို့နယ်စိုက်တန်စစ်ကိုစိုက်ပေးဒုက္ခသည်120ခန်းထက်မဲ့ရောက်ရှိနေတယ်လို့ပူတိတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကအခုလိုပြောပါတယ
်ပုံနှကြွန့်မြို့နယ်ထပ်တမုန်နဲ့ကြည့်ရအောင်စုမင်းကြောက်ခုတ်ကြည့်ရတဲ့အဝတ်ကြည့်ရကဒုက္ခတွေဖြစ်ပါတယ်ခင်ဗျာအဲဒီကမှတိုက်ပွဲဖြစ်လို့ဒီဘက်ကိုဆက်ချလာတယ်လို့ပြောကြပါတယ်အခုကတော့ဒီကမျိုးလေးဆက်အောက်ပိုင်းကိုဆင်းကြကြတယ်တချို့ကတော့ဒီကျွန်တော်ပုတိယဘက်ကိုလာကြတယ်ပေါ့ဒီလိုတော့ဒီလိုကိုဘုံတွေ့ဖို့ဆိုပြီးတော့ဆက်မင်းရဲ့အရှင်ကြီးကိုလည်းရပဖို့တွေအားဖြစ်တယ်နေရတာရှိပါတယ်လို့ပြောကြပါတယ
်လာရှိအချိန်တွေမှာလည်းတိုက်ပွဲဖြစ်ပေါ်ရဒေသတွေမှာမြန်မာအစိုးရတပ်ကလူနဲ့လနာအားတွေကိုဖိတတ်နေတဲ့အတွက်တိုက်ပွဲတွေစပြစ်ဖြစ်လာနိုင်တယ်လို့တိုက်ပွဲဧရိယာလည်းကျေပြန့်လာနိုင်တယ်လို့ရခိုင်တပ်မတော် AA ကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ
်ဆက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသနဲ့တရုတ်နယ်စပ်နယ်စစ်ပေးဆောင်9000ခန့်ဟာစစ်နဲ့ရိတ်ခါပြက်လက်မှုနဲ့ကြုံတွေ့နေကြရတယ်လို့ကချင်နစ်ချင်းခရိယာအဖွဲ့ချုပ် KBC ကပြောပါတယ်တရုတ်နိုင်ငံဘက်ကစစ်နဲ့ရိတ်ခါတင်သွင်းခွင့်ကိုပိတ်ပင်လိုက်တာကြောင့်အခုလိုမျိုးအခက်တွေ့နေရတာပါအမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေတင်ဆက်ချပါတယ်
။ရခင်ကစစ်ဘေးရှောင်နေတဲ့လူအနေနဲ့ဆန္ဒရိတ်ခါတွေကိုနယ်စပ်လမ်းကြောင်းတစ်လျှောက်တရုတ်ပြည်ဘက်ကတင်သွင်းနေရပြီးအခုလိုပြိပင်ထားတာကြောင့် KIO ဆင်းချုပ်နယ်မြေတွင်းကစစ်ဆောင်9000ကျော်ဟာရိတ်ခါခက်ခဲဖြစ်သွားတယ်လို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်းကပြောပါတယ်
။တရုတ်အစိုးရကတော့ဒီနယ်စပ်ကုန်တရုတ်ကိုပိတ်တယ်လို့ပြောပါတယ်။ပိတ်တယ်ဆိုတော့အခုစံတန်450လောက်ကကျွန်တော်တို့တင်စီခံရတယ်။ဒါပေမဲ့အဲ့ဒါကိုပြန်ပြီးမှရဖို့ကျွန်တော်တို့အခုအဖက်ဖက်ကနေစူးစမ်းနေပါတယ်။ကျွန်တော်ဒီဗမာပြည်ဘက်ကနေကူညီဖို့တော့ဂိတ်တွေအများကြီးဖြတ်တယ်ဆိုတော့မဖြစ်နိုင်ဘူးပေါ့။ဒါကြောင့်မလို့တရုတ်ပြည်ဘက်ကနေပဲအဆင်ပြေအောင်ဆက်လက်လုပ်တော့ဖို့ပဲရှိပါတယ်
။တရုတ်ဘက်ချမ်းကစာတင်ဖို့တာကိုပြိုင်ပင်လိုက်တော့အောက်တိုဘာလကတည်းကကနေ့ချင်းထိဖြစ်တယ်လို့စစ်ဆောင်စခန်းတာဝန်ခံတွေကပြောပါတယ်။KIO ထိန်းချုပ်ရာလိုင်စာရှိဝေချိုင်စစ်ဆောင်စခန်းတွင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးစစ်ဘေးရှောင်သူကခုလိုပြောပါတယ
်အခုလောလောဆယ်ကဆန်မြောက်တာအဲကြောင့်နေရမှတယောက်ကိုလေးဘူးပေါ့နော်အဲ့လိုပဲချီတာစားနေရတယ်ဆိုတော့တနတ်မှနှစ်ဘူးဆိုရင်မလောက်စားဘူးဖြစ်နေတယ်အဲ့ဒါကြောင့်တယောက်နဲ့တယောက်မျှစားမယ်ဆိုရင်လေတင်းနဲ့တင်းမိသားစုတော့မျှစားဝေစားနေကြတယ်အဲသူတို့မရှိဘူးဆိုရင်ကိုယ်အိမ်မှာရှိတဲ့ချင်းချင်းကြမ်းပြီနော်အဲ့လိုမြတ်စားနေကြတဲ့ဒါပေမဲ့မလုံလောက်ဘူး။ရှာမဲ့လို့မရှိ။ចောင်းတူចောင်းသားများတဲ့အိမ်ကလေးများတဲ့အိမ်ဆိုပူဆိုးတဲ့မလောက်စားဘူး
။လိုင်စံဒီမှာဝေချိုင်ဖုံလုံရန်ကြေးရန်စစ်ဆောင်စခန်းတွေရှိပြီး၊က ကိုယ်ရဲ့ဦးသိန်းချုပ်နေမြေတွင်ရှိစစ်ဘေးရှောင်စခန်းအလုံးနီးပါးမှာစံနေပြလာနေတာဖြစ်တယ်လို့စခန်းဆောင်ဝန်ခံတွေကပြောပါတယ်။ဖုံလုံရဆစ်ဆောင်စခန်းကိုအရဖက်လူမှုဘွဲ့စည်းတွေကလည်းကုညပေးနေတာကြောင့်လည်းလက်ရှိသူတို့ကြုံနေရတဲ့ခြေနေနဲ့ပတ်သက်ပြီးစခန်းစုဆောင်ဝန်ခံဦးအင်ခွန်စုလမ်းကလည်းခုလိုပြောပါတယ်။
ကိုလက်ရှိအခြေအနေကကျွန်တော်တို့ဒီမှာဒီခါပြတ်တယ်။ကျွန်တော်တို့ထောက်ပံ့နေတဲ့NGO ကဒီ HPR နဲ့ထောက်ပံ့ပေးတာပါ။ကိုကဒီရခိုင်ပြတ်သားတာ HPR ကနဲ့ကျွန်တော်တို့ဒီဘက်မှာဘလို့ဆရာကျွန်တော်တို့ကမပူပေးနိုင်ပါဘူးလေနော်။ကြေနှစ်ချင်းခရိယံဖွဲ့ချုပ် KBC
ကစစ်ဘေးရှောင်တွေအတွက်ပုံမှုခက်ခဲလာနိုင်တယ်လို့ KBC ဘက်ကပြောပါတယ်ခင်ဗျာ။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ပုံနာကျွန်းနယ်ကြောက်တော်မြို့နယ်အစက်ကရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရတပ်ကရဟတ်ရင်နှစီးနဲ့လာရောက်တိုက်ခိုက်ခဲ့တဲ့အထိ
ပြန်ထန်ခဲ့ပါတယ်။မွန်ပြည်သစ်ပါတီဗဟိုကော်မတီတွေရဲ့လုံခြုံရေးကဏ္ဍအလို့ယုံဆွေးနွေးပွဲတက်ကိုထိုင်းနိုင်ငံမှာနေရက်တာကျင်းပခဲ့ပါတယ်။တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
တိုင်းကျေးဇိုင်းဘီအန်အိုင်ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလှော်ပဲဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင့်သံကြားအစီအစဉ်တွေကို VOA Facebook စာမျက်နှာမှာရော VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပါသတင်းဒီ VOA သတင်းဒီအတိုလေးတွေကိုကဏ္ဍလိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ VOA ရုပ်မြင့်သံကြားအစီအစဉ်တွေကို DBV ရုပ်သံမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ line to 1925 တို့မှာဖမ်းယူနိုင်စင်ပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကပြောပြပေးပါအောင်ဗျာ။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်
မက်ဒစ် ဟာယာရုကနေနှုတ်ထွက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြားသပိတ်မှာပြောကြားလိုက်ပါတယ်။စီးရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအားလုံးပြန်ရုပ်သိမ်းမဲ့ကိစ္စနဲ့ ကမ္ဘာအရေးအရာတွေမှာသမ္မတထရမ့်တဦးတည်းသဘောနဲ့လုပ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့သမ္မတနဲ့အခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မရင်းတပ်ဖွဲ့အငင်းစားဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဝန်ကြီးမက်ဒစ်အခုလိုယာရုကနေနှုတ်ထွက်ဖို့ဖြစ်လာခဲ့တာပါ။စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်2000ကိုပြန်ခေါ်ယူဖို့အမေရိကန်သမ္မတအင်ပီရိုရဲ့ဆုံးဖြတ်ချ
ဲကိုတရားမဝင်ခုံးဝင်လာသူတွေကိုဟန်တားနိုင်ရည်အတွက်နေဆက်တိုင်းတိဆောက်ဖို့သူတောင်းဆိုထားတဲ့ငွေမပါတဲ့အတွက်တောက်ချန်နေညတကောင်အချိန်မှာအမေရိကန်အစိုးရရန်တရားတချို့ရပ်ဆိုင်းပေးရမယ့်အရေးရှောင်ရှားနိုင်ဖို့အထက်လွှတ်တော်ကအဆိုပြုထားတဲ့ကာလတူဘတ်ဂျက်အဆိုပြုချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးမှာမဟုတ်ဘူးလို့ရီပပ်ဘလစ်ကန်လွှတ်တော်အမှခေါင်းဆောင်တွေကကြာတာပရင်းနေမှာပြောကြားလိုက်ကြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်တန်တမာရေးတိုးမြင့်ဆောင်ရွက်မှုအစိတ်ပိုင်းတစ်ခုအဖြစ်လာမယ့်နှစ်တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲစီလေ့ကျင့်မှုကိုကြီးကြီးကျယ်ကျယ်မလုပ်ဘဲအသေးစားပဲလုပ်လို့တဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာပရင်းနေမှာပြောပါတယ်။ကိုရီးယားကျွန်းဆွယ်ဒေသတင်းမှမှုရောကြလာနေပြီးမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရေးအမေရိကန်ကဆွေးနွေးပြောဆိုမှုတွေစတင်နေချိန်မှာအမေရိကန်နဲ့တောင်ကိုရီးယားတို့ကဒီနေ့ထက်ပြုလုပ်ဖို့စီစဉ်ထားတဲ့ပူးတွဲစီလေ့ကျင့်မှုအရေးအတွက်ကိုရှော့ချဆိုင်ငံ့မှုတွေလှုပ်ဆောင်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဆုံးသက်ရေးတန်တပိုင်းရင်းနှီးမြှုပ်နှံဆောင်ရွက်မှုရဲ့ဒစိုက်တေသအဖြစ်နဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမာဟာပြန်ဘက်ကိုရီးယားနိုင်ငံအကြားကစစ်မဲ့ဇုံရှိတဲ့ပတ်မုံကျွန်းကျွော်ကိုကြာတာပရင်းကတွားရောက်ခဲ့ပါတယ်
။ကျေးဇူးပါခင်ဗျာတင်ပြချင်းချုပ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။တောက်ကြနေမနေ့ဘက် VOA စီစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ဝယ်ရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.